2019ခုနှစ်အတွင်းလန်ဒန်မြို့မှာကျင်းပခဲ့တဲ့မြောက်အတ္တလန္တစ်ဆစ်စာချုပ်အဖွဲ့ NATO ထိပ်သီးအစည်းအဝေးရဲ့အထူးခြားဆုံးအချက်ကတော့တရုတ်နိုင်ငံကိုမဟာဗျူဟဲဟာအယစိန်ခေါ်မှုတစ်ခုအဖြစ်တရားဝင်သတ်မှတ်လိုက်တာပဲဖြစ်ပါတယ်။တရုတ်နိုင်ငံဟာဟော်ဝေးနည်းပညာကုမ္ပဏီကြီးကနေတဆင့်ကမ္ဘာအဆင့်မြင့်နည်းပညာလောကကိုလွှမ်းမိုးဖို့ကြိုးစားနေသလိုအမေရိကန်နဲ့လည်းစီးရီးအရာရှင်နိုင်အောင်ကြိုးစားနေပြီး BRI ကမ္ဘာလမ်းစီမံကိန်းနဲ့ကမ္ဘာပြည်သူအများစုကိုထိတွေ့မှုရအောင်လုပ်နေတယ်လို့ NATO အဖွဲ့ဝင်တွေကယူဆထားကြပါတယ် VOA သတင်းတောက် Jella Di Franchi က NATO အဖွဲ့စစ်ဦးစီးချုပ်ဟောင်းနှစ်ယောက်နဲ့ဆွေးနွေးထားတာကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
မြောက်အတ္တလန္တိစာချုပ်အဖွဲ့ NATO ဟာကမ္ဘာသမိုင်းမှာတပ်မတိအရှိကြဆုံးတဲ့အထူးရောက်ဆုံးမဟာမိတ်အဖွဲ့ဖြစ်ပါတယ်။2019ခုနှစ်လန်ဒန်မှာလုပ်တဲ့အဲ့ဒီမဟာမိတ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးပွဲမှာတော့တရုတ်နိုင်ငံဟာတကမ္ဘာလုံးအတိုင်းအတာအရာဒီမဟာမိတ်အဖွဲ့ကြီးကိုမဟာဗျူဟာအရရှင်းပြန်လာနေပြီဆိုတာကိုအဖွဲ့ဝင်တွေတသဘောတည်းလက်ခံလာခဲ့ကြပါတယ်။ NATO အဖွဲ့ရဲ့စစ်ဦးစီးချုပ်ဟောင်းတူဖြစ်သူဗိုလ်ချုပ်ကြီး James Jones ရဲ့အဆိုအရလက်ရှိတရုတ်နိုင်ငံဟာဆိုဗီယက်ယူနီယံအစွန်းထက်ဆုံးအချိန်ကတည်းကပိုလို့တောင်အင်အားကြီးမားနေတယ်လို့ဆိုပါတယ်
။ They are pursuing a strategic goal of dominance of their over their people for sure and
တရုတ်ရဲ့မဟာဗျူဟာယူမန်ချက်ကသူ့ပြည်သူတွေပေါ်လွှမ်းမိုးထားဖို့ဆိုတာလုံးဝအုတ်တုံပေးကြတယ်လို့ကမ္ဘာကြီးကလည်းသူတို့လွှမ်းမိုးနိုင်နေများလွှမ်းမိုးနိုင်ဖို့ပါပဲ။သူတို့ကဒါကိုတိတ်ပပနဲ့နဲ့လှုပ်ဆောင်နေတာမှာအရင်ရှင်နည်းစနစ်တွေကိုသုံးပြီးကျွန်တော်တို့ရဲ့စီးပွားရေးတွေမှာယင်းညှို့နှံမှုနဲ့ထိုးဖောက်ဝင်ရောက်နေပါတယ်။ဒီချိန်ထဲမှာပဲစိုက်ဘာလုံခြုံရေးတရှိုးလုပ်တာတွေနဲ့ညာနာပစ္စည်းခိုးယူတာတွေကိုပြိုင်ပွဲမရှိထိထိရောက်ရောက်လှုပ်ဆောင်နေပါတယ်
။တရုတ်နည်းပညာကုမ္ပဏီ Huawei ရဲ့အကူအညီနဲ့17ရာစု Digital အဆောက်အုံခြေကံတစ်ခုလုံးကိုသိမ်းယူဖို့တရုတ်တို့ကြံစည်ထားပါတယ်။ဒီအခြေအနေကိုအသုံးချပြီးတနည်းမှာတရုတ်တို့အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေအပေါ်အာဓမနီးနဲ့အသာစီးရအောင်လုပ်လိမ့်မယ်လို့လည်းဗိုလ်ချုပ်ကြီး Jones ကဟောကိန်းထုတ်ပါတယ်
။ An organization like NATO absolutely has to have a secure system in order to be viable. You can't have
NATO လို့ဖွဲ့ကြီးစက်ပြီးရှင်သန်နိုင်ဖို့လုံခြုံရေးစနစ်တစ်ခုရှိရပါမယ်။နိုင်ငံ10နိုင်ငံကဟွာဝေးကိုသုံးနေချိန်မှာနိုင်ငံ20ကတခြားဟာကိုသုံးနေတာမျိုးဖြစ်နေလို့မရပါဘူး။ကျွန်တော်အခုလိုအာဒီတာပြင်းပြင်းနဲ့အသေးအတန်ပြောနေရတာကဒါကအခုကိုဖြစ်နေလို့ပါ။နောက်10နှစ်မှဖြစ်မှာကိုကျွန်တော်ပြောနေတာမဟုတ်ဘူးနော်။အခုဖြစ်နေတာကိုပြောနေတာ
။ 5G ကိုအုပ်စိုးရမယ်ပြိုင်ပွဲဟာအနုပြုဘုံကိုထုတ်လုပ်နိုင်တာနဲ့လက်ကဘာကိုလူလွတ်နိုင်တာမျိုးလို့သိအရေးပါလာတယ်လို့လည်းဗိုလ်ချုပ်ကြီး Jones ကပြောပါရယ်။ NATO အဖွဲ့ရဲ့တခြားစစ်ဦးစီးချုပ်ဟောင်းတယောက်ဖြစ်တဲ့ဗိုလ်ချုပ်ကြီး Wesley Clark ရဲ့အမြင်ကလည်းဗိုလ်ချုပ်ကြီး Jones နဲ့သိမကွာလှပါဘူး
။ China's a rising power.China's got 4 times the population of the United States. It's got a middle class that's larger than the entire
တရုတ်နိုင်ငံကအင်အားကြီးထွားလာနေတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်တဲ့လူဦးရေ၄ဆပိုများပါတယ်။တရုတ်လူလက်တန်းစားအရေအတွက်ကအမေရိကန်လူဦးရေတရက်လုံးထက်ပိုများပါတယ်။ယင်းနည်းမြှုပ်နှံမှုနဲ့နိုင်ငံရဲ့ချာနီးပညာကိုတရုတ်နိုင်ငံကစွန်းစွန်းတမန်ရယူနိုင်ခဲ့ပါတယ်။
နောက်ကြုံတွေ့ရမယ့်အနေအကိုရှင်းချနိုင်ဖို့ NATO အဖွဲ့အနေနဲ့တရုတ်နိုင်ငံကကမ္ဘာကြီးကိုလွှမ်းမိုးဖို့စူးစမ်းနေတာကိုကာကွယ်နိုင်မယ့်အစီအစဉ်တစ်ခုရှိရလိမ့်မယ်လို့လည်းဗိုလ်ချုပ်ကြီး Clark ကထောက်ပြပါတယ်။
Doesn't do any good for the United States to put pressure on China with regard to technology and then have Germany or France or Britain or some other
ဒီပညာနယ်ပတ်သက်ပြီးအမေရိကန်တနိုင်ငံတည်းကဖိအားပေးနေခြင်းမှာပြင်သစ်နဲ့ဂျာမနီလိုအခြားမဟာမိတ်တွေကတရုတ်ကိုနီးပညာတွေဆက်ရောင်းချနိုင်မယ်ဆိုရင်ဘာမှဖြစ်ဖြစ်မြောက်ရှိမှာမဟုတ်ပါဘူး။ဒါကကျွန်တော်တို့အတွက်စင်ခေါ်မှုတစ်ခုဖြစ်ပါတယ်။မဟာမိတ်တွေအားလုံးစုပြီးတရုတ်ကိစ္စကိုဖြေရှင်းရပါမယ်။ဒီလိုမျိုးလုပ်နိုင်ရင်ကျွန်တော်တို့တရုတ်ကိုကင်တွယ်နိုင်မှာပါ။
American တို့ကတရုတ်အရေးအလေးပေးစဉ်းစားဖို့ပြောဆိုနေတာတွေကိုအခုတော့ဥရောပနိုင်ငံတော်တော်များများကနားထောင်လာနေကြပါပြီ။ဥရောပနိုင်ငံတွေကလည်းတရုတ်ရဲ့စီးပွားရေးစီးရေးနဲ့စိုက်ဘာနည်းပညာအသာချက်တွေအပေါ်စိုးရိမ်နေတာပါ။NATO အဖွဲ့ရဲ့လက်ရှိအတွေ့အကြုံချုပ် Jens Stoltenberg က NATO အဖွဲ့ရဲ့ဘုံတင်မြင်ယူဆချက်ကိုအခုလိုပြောပြပါတယ
် For the first time we address the rise of China both the challenges and the opportunities
တရုတ်နိုင်ငံအင်အားကြီးထွားလာတာကနေထွက်ပေါ်လာတဲ့စိန်ခေါ်မှုတွေအခွင့်အရေးတွေနဲ့ကျွန်တော်တို့ရဲ့လုံခြုံရေးအပေါ်ရှိလာနိုင်တဲ့အကျိုးဆက်တွေကြောင်းပထမဆုံးအချိန်မှာကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ခေါင်းဆောင်အားလုံးကဒီကိစ္စကိုမဟာမိတ်တွေအတူတကွဖြေရှင်းရမယ်ဆိုပြီးသဘောတူခဲ့ကြပါတယ်
အဖွဲ့ဝင်29နိုင်ငံရှိပြီးကမ္ဘာစီးပွားရေးနဲ့စီးရီးအင်အားထက်ဝက်အကျုံးဝင်တဲ့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဟာအဖွဲ့တည်ထောင်တဲ့290နှစ်မြောက်အခမ်းအနားနဲ့ထိပ်သီးအစည်းအဝေးကိုဒီနှစ်ဒီဇင်ဘာလအစောပိုင်းမှာဗြိတိန်နိုင်ငံလန်ဒန်မြို့မှာကျင်းပခြင်းအတွင်းအခုလိုတရုတ်နိုင်ငံရဲ့ချိန်ချောက်မှုအကြောင်းဆွေးနွေးခဲ့ကြတာပါခင်ဗျာ